ပါရှင်များရှင်လန်းချမ်းမြေကြပါလားခင်ဗျာကျွန်တော်တို့ဒီအပတ်အတွက် RFA လွတ်လပ်တဲ့အာရှအတန်တင်းဝင်တွေစကွိုင်းကိုစတင်ပါတော့မယ်ဒီကနေ့အတွက်ကျွန်တော်ဖိတ်ကြားထားတဲ့ပုဂ္ဂိုလ်များကတော့ပထမတဦးကတော့စိတ်ကမ်းမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်ဆန်းဆန်းပါဒေါ်ဆန်းဆန်းမိုင်းနေကောင်းပါလားခင်ဗျာ
ဟုတ်ကဲ့ရှင်နေကောင်းပါတယ
်ဟုတ်ကဲ့နောက်တူကတော့ကျွန်တော်တို့အမေရိကန်ပြည်ထောင်စုအခြေစိုက်ပြီးမြန်မာရေးလှုပ်ရှားနေတဲ့ US campaign for Burma ကညွှန်ကြားမှုဦးအောင်တင်ပါကောင်းနေကျွန်တော်တန်ကောင်းကြားလားခင်ဗျာ
ဟုတ်ကဲ့ခင်ဗျာကြားပါတယ
်ဟုတ်ကဲ့အဲကျွန်တော်နောက်ဆုံးတူကတော့ပြည်တွင်းရပါပဲဖအံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်နန်းခင်ထွေးမြင့်ပါဒေါ်နန်းခင်ထွေးမြင့်ရေကျမ်းမာရေးကောင်းရလားခင်ဗျာ
ကောင်းပါတယ်ခင
်ဟုတ်ကဲ့အဲကျွန်တော်တို့အခုဒီကနေ့ဗျကျွန်တော်တော်ရရှင်များလည်းတည်ပြီးဖြစ်ကြတဲ့အတိုင်းဒီအပိုင်းမှာဒေါ်အောင်ဆန်းစုကြည်လွတ်မြောက်ရေးနဲ့ပတ်သက်ပြီးပြောဆိုတဲ့အတန်းနေနိုင်ငံတကာမှာတော်တော်ကြီးကြပ်လောင်ကြားပါတယ်ခင်ဗျာအဲဒီအပိုင်းမှာပဲပေါ့နော် AIPMC ခေါ်တဲ့အာရှမှာရှိတဲ့လွှတ်တော်အမတ်ရာစုပေါင်းပြီးဒေါ်အောင်ဆန်းစုလွတ်မြောက်ရေးအတွက်ဆောင်ရွက်ဖို့ကုလသမဂ္ဂအတွင်းမှုချုပ်မစ္စတာပန်ကင်မွန်းထံကိုတောင်းဆိုခဲ့ပါတယ်ဒီပိုင်းနဲ့ပါပဲကမ္ဘာခေါင်းဆောင်တွေကစုပြီးတော့မစ္စတာပန်ကင်မွန်းကိုအလားတူတောင်းဆိုတာလဲဒီလာဆန်းပိုင်းမှာပဲထွက်ခဲ့ပါတယ်ခင်ဗျာအဲဒီပိုင်းနဲ့ပါပဲကျွန်တော်နိုဘယ်ညဉ့်ဆိုင်ဆုရှင်တွေကလည်းပြည်သက်နိုင်ငံပဲရစ်မြို့မှာစုဝေးပြီးဒေါ်အောင်ဆန်းစုကြည်လွတ်မြောက်ရေးအတွက်တောင်းဆိုနေဆဲဖြစ်ပါတယ်ခင်ဗျာဟုတ်ကဲ့အခုလိုနိုင်ငံတကာမှာတောင်းဆိုနေကြချိန်မှာပြီးခဲ့တဲ့ကျွန်တော်တောက်ကြနေကမြန်မာစစ်အစိုးရကဒေါ်အောင်ဆန်းစုကြည်ရှေ့နေကဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဖို့မလိုတော့ပါဘူးသူတို့ဒေါ်အောင်ဆန်းစုကြည်ရဲ့နေအကျဲချုပ်ကြခံနေရတဲ့ပတ်သက်ပြီးအယူခံတင်တွင်းထားတာကိုသူတို့အစိုးရကစဉ်းစားနေပါတယ်ဆိုပြီးထုတ်ဖော်ပြောဆိုကြတာရှိပါတယ်ခင်ဗျအဲ့တော့အခုလိုနိုင်ငံတကာကခေါင်းဆောင်တွေငြိမ်းချမ်းရေးဆုရှင်တွေကထပ်တလဲလဲမြန်မာပြည်မှာတွေ့ဆုံဆွေးနွေးဖြစ်ပေါ်ရေးဒေါ်အောင်ဆန်းစုကြည်လွတ်မြောက်ရေးတောင်းဆိုနေကြတာနဲ့ပတ်သက်လို့အခုကျွန်တော်တို့မြန်မာပြည်ရဲ့လက်ရှိနိုင်ငံရေးအလားအလာများဒေါ်အောင်ဆန်းစုကြည်လွတ်မြောက်ရေးကရောဘယ်လိုရှိနိုင်လဲဆိုတာတွေကျွန်တော်တို့ဆွေးနွေးတင်ပြဖို့ပါပဲခင်ဗျာဟုတ်ကဲ့အမရေအဲ့တော့ဒေါ်ဆန်းဆန်းကြားပြရစီအမရေအတွေ့အမြင်လေးတွေခင်ဗျာ
ကျမတို့ထောင်ထဲမှာနေတော့လည်းထောက်ကြတဲ့လူတွေအားလုံးကလည်းတရားဥပဒေအရကျမတို့ကရနိုင်မလားဆိုပြီးအယူခံနဲ့တင်သွင်းပါတယ်ဘယ်တော့မှမရခဲ့ပါဘူးတချို့ဆိုလို့ကျမရမဲ့အတူတူဆိုတွင်းတာမတွင်းပါဘူးကျွန်တော်ဆန်းစုကြည်ယူကတင်သွင်းတာကတော့သူကဒီငါးနှစ်ပြည့်သွားတဲ့ခါမှာလွတ်ရမယ့်ဥစ္စာမလွတ်တဲ့အတွက်ဒီတရားဥပဒေအရသူအရေးဆိုအခွင့်ကြုံလာတဲ့ခါမှာသူတရားဥပဒေအရအရေးဆိုတာပါဒါပေမဲ့လို့ဒီဥစ္စာကိုအရေးဆိုပြလိုက်ခြင်းအပြင်အဲဒီငါဖာစစ်အစိုးရကဒီတရားရေးမှန်တိုင်းကိုအသုံးပြုပြီးတော့အားလုံးကိုနှိပ်စက်နေတယ်ဥပဒေကြောင်းအရလည်းမလိုက်တာဘူးဆိုတာသူပြလိုက်တာကိုအကုန်လုံးအတိမှာပါဒီသူတို့အနေနဲ့ကတော့ဘယ်တော့လွတ်မလဲလို့ခံမလို့ရှင်တော့ခုလာမယ့်ရွေးကောက်ပွဲမှာသူတို့နိုင်တော့တဲ့အခြေအနေရှိနေပဲသူတို့အားလုံးပြင်ဆင်ပြီးပြီဆိုလို့ရှင်တော့သူတို့လွတ်မယ်လို့ထင်ရတယ်ဒါလည်းရွေးကောက်ပွဲအချိန်မှာတရားဥပဒေကျမတို့ဒီနည်းနည်းငြင်းငြင်းချမ်းချမ်းရှိတယ်ဆိုတာပြအောင်လို့အားလုံးကို MSC ပေးပြီးတော့လွတ်ရမယ်သဘောရှိပါတယ်အခုလည်းဒေါ်ဆန်းတူကြီးသူတို့လွတ်မယ်ဆိုရင်ကျမသူတို့လုပ်နေတဲ့အလုပ်ကတော့သွားပြီဒေါ်ဆန်းသူကြီးခင်ဗျားကိုလွတ်ပေးမယ်ဘာလွတ်ပေးပါညာလွတ်ပေးပါလို့ပြောမယ်ဆိုရင်တော့သူကတော့လက်ခံမှာမဟုတ်ပါဘူးသူ့အနေနဲ့ကတော့သူတယောက်တည်းလွတ်ပေးမယ်ဆိုရင်တော့မှအားလုံးကိုလွတ်စေရင်တော့သူအနည်းနာခေါအောင်မယ်လို့ကျွန်မထင်နေပါတယ
်ဒေါ်နန်းခင်ထွေးမြအောင်ခင်ဗျားအခုပြည်တွင်းမှာရှိနေတဲ့ဒီလွတ်တော်ကိုယ်စားလှယ်တယောက်အနေနဲ့ဘယ်လိုအနေထားရှိတယ်ထင်တယ်လဲခင်ဗျာ
ဒေါ်အောင်ဆန်းသူကြီးရောကျွန်တော်နိုင်ငံရေးစဉ်းစားတွေရောအားလုံးကတော့လွတ်မြောက်တယ်လေဘာလို့ဆိုသူတို့ရဲ့အားလုံးကသူတို့ရဲ့အကျိုးအတွက်ဘာမှမရှိဘူးလေတိုင်းပြည်အကျိုးအနာဂတ်အတွက်သူတို့ကတကယ်ပဲစိတ်ထားကောင်းနဲ့လုပ်နေကြတဲ့အလုပ်တစ်ခုပဲအဲ့တော့သူတို့ကအမှန်တမ်းလွတ်တင်တယ်ကျမတို့ကဘာလို့သူတို့လွတ်တင်တယ်ဒေါ်ဆန်းစုကြည်ဘာလို့လွတ်တင်လဲဆိုတော့2010ရွေးကောက်ပွဲသူတို့ကလုပ်မယ်ဆိုလို့ရှိရင်ကျမတို့တွေးဆုံဖို့အတွက်လိုအပ်တယ်ဒီလိုမျိုးတွေးဆုံဖို့တခုမလုပ်ဘူးဆိုလို့ရှိရင်ဘယ်လိုမှ2010ရွေးကောက်ပွဲကျမတို့ကလက်ခံနိုင်ကြအကြောင်းရှိဘူးအခုလည်းကျမတို့ကလက်မခံဘူးနော်သူတို့ရဲ့အခြေခံဥပဒေရဒီဆွဲထားတဲ့အခြေခံမူရကျမတို့ကလက်မခံနိုင်ဘူးဒေါ်အောင်ဆန်းစုကြည်နဲ့တွေးဆုံဖို့ကအမှန်အရေးကြီးတယ်။ဘာလို့ကျမတို့ကတွေးဆုံတယ်ဆိုတာကဟိုတင်းမဲ့လေကျက်နာတစ်ခုအလုပ်တစ်ခုကိုအေးအေးချမ်းချမ်းကြီးကြီးငယ်ငယ်နဲ့လူကြီးလူကောင်းဆန်းဆန်းဖြည့်စင်တာလေ။အဲ့တော့ဒီလိုအလုပ်တစ်ခုကိုဖြည့်စင်တဲ့အချိန်မှာဒီလိုတွေးဆုံမှုတစ်ခုကအရန်လိုအပ်တယ်။အရန်လိုအပ်နေတဲ့အချိန်မှာဒေါ်အောင်ဆန်းစုကြည်ကိုလွတ်ကိုလွတ်ပေးပြီးမှတွေးရတယ်။ဘာလို့ဆိုတော့သူတို့ပြောနေတဲ့အတိုင်းကမြန်မာပြည်ရဲ့ချစ်မိတိုးတက်တဲ့ဒီမိုကရေစီနိုင်ငံတော်သူတို့တည်ဆောက်မယ်ဆိုရင်မြန်မာနိုင်ငံရောဒီမိုကရေစီရောဒေါ်အောင်ဆန်းစုကြည်ရောဒေါ်အောင်ဆန်းစုကြည်ကိုလည်းဒီမိုကရေစီနဲ့ခွဲထုတ်လို့မရဘူးမြန်မာပြည်နဲ့လည်းဒေါ်အောင်ဆန်းစုကိုခွဲလိုက်လို့မရဘူးအဲ့တော့ဒေါ်အောင်ဆန်းစုကြည်ရဲ့မြန်မာပြည်နဲ့လည်းကျုံးဝင်တယ်ဒီမိုကရေစီနဲ့လည်းကျုံးဝင်တယ်အားလုံးနဲ့ကျုံးဝင်နေတဲ့အတွက်ကြောင့်သူတို့ပြောနေတဲ့စကားအတိုင်းဆိုလို့ရှိရင်ကျမတို့ကဒေါ်အောင်ဆန်းစုကြည်နဲ့သူတို့ကတွေးဆုံဆွေးနွေးပြီးတော့မှတာဒီရဲ့သူတို့ယူကောက်ပွဲကိုသူတို့လုပ်ဖို့တင့်တာပေါ့နော်အဲ့တော့ဒီအချိန်မှာ မတွေးဆုံနိုင်ကြအကြောင်းဘာမှမရှိဘူးသူတို့ကလည်းတိုင်းပြည်အတွက်အကောင်းကျိုးတစ်ခုကိုလုပ်စီခြင်းနဲ့သူတို့ကလည်းစိတ်သဘောထားတတ်နေစိတ်ရင်းကောင်းနဲ့တိုင်းပြည်ပေါ်မှာတကယ်တမ်းစိတ်ဓာတ်မှတ်နေဆိုရင်ဒေါ်အောင်ဆန်းစုကြည်နဲ့သူတို့ကတွေးဖို့တွေးဆုံရမယ်တွေးဆုံလိုက်လို့စကားပြောစုခြင်းအားဖြင့်ကျွန်တော်တို့အတွက်ဘာမှတိုင်းပြည်ကဘာမှအကျိုးရောက်ရတာမရှိဘူးနော်အနာဂတ်အတွက်ကောင်းမှုကြီးပဲရှိတယ်အကျိုးကောင်းမှုတစ်ခုပဲရှိတယ်အဲ့တော့စိတ်ဓာတ်မှန်တယ်စိတ်ဓာတ်ကောင်းတယ်စိတ်ဓာတ်တန်တယ်တိုင်းပြည်တကယ်ချစ်တယ်တိုင်းပြည်တကယ်တိုးတက်စေချင်တယ်ဆိုရင်တော့ဒေါ်အောင်ဆန်းစုကြည်ကိုဆုတ်ဖို့ဆုတ်ပေးရမယ်တွေးဆုံရမယ်တွေးဆုံညှိနှိုင်းရမယ်ဒီလိုတွေးဆုံဆွေးနွေးညှိနှိုင်းတာကအနာဂတ်တည်းမှာဒီလိုကောင်းကျိုးကြီးပါပဲဒါတို့ကျမတင်တယ်ဒါကတော့ဒေါ်အောင်ဆန်းစုကြည်ကိုဆုတ်ပြီးတော့တွေးဆုံဆွေးနွေးတာမင်္ဂလာတရက်ပဲဒီမင်္ဂလာတရက်ကိုတော့ဗုဒ္ဓဘာသာကိုယ်ကလေးတိုင်းတယောက်အနေနဲ့တော့လုပ်တင်တဲ့အလုပ်တစ်ခုပါဆိုကျွန်မကတော့ထင်တယ
်ဟုတ်ကဲ့ဒေါ်နာကင်ထွန်းမြေကျွန်တော်ဒီနေရာမှာတစ်ခုလေးဖြတ်ပြီးမေးပါရစေအခုမကြခင်ရပဲဆရာဝန်းတင်တို့လည်းလွတ်လာပြီးတော့ NLD မှာအရင်ကနေပို့ပြီးတော့ဗောလေဒီနိုင်ငံရေးတက်ကြွသူတွေပြောကြဆိုကြဆွေးနွေးကြတယ်ဆိုတဲ့သတင်းတွေလည်းကျွန်တော်ကြားပါတယ်ခင်ဗျအဲ့တော့ NLD ပါတီအဖွဲ့အတွင်းမှာလက်ရှိတွဲဆုံဆွေးနွေးဖြစ်ပေါ်ရင်းနဲ့ပတ်သက်တဲ့အတွေ့အခေါ်အယူဆတရားရောခင်ဗျဘယ်လိုရှိလဲခင်ဗျကျွန်တော်ဆိုလိုတာဒီလိုပါဆရာဦးတင်ကတော့ပြောပါတယ်ဒီကိစ္စမျိုးမှာလက်ရှိအခြေအနေမှာနှစ်ပတ်စလုံးမှာဥမာရဲ့ဗိုလ်ချုပ်မှုကြီးတန်းရွှေတို့မှာဩဇာအာဏာရှိတယ်ဆိုတာလည်းလက်ခံတယ်ဒီပိုင်းထဲမှာဒေါအောင်ဆန်းစုကြည်မှာဩဇာအာဏာရှိတယ်ဆိုတာလည်းလက်မခံလို့မဖြစ်ဘူးဒါကလည်းနိုင်ငံတကာသတ်မှတ်ထားတာယုံကြည်လက်ခံထားတာဖြစ်တယ်အဲ့တော့ဒီဟာတွေတွဲဆုံဆွေးနွေးရမရှိမဖြစ်လို့တယ်နှစ်ပတ်စလုံးတစ်ဖက်ဟိုတစ်ဖက်အပေးအယူတွေလုပ်ရမယ်ဆိုတဲ့ဆရာဦးတင်ပြောစာဆိုတာတွေရှိပါတယ်ခင်ဗျအဲ့တော့ကြံတဲ့ဒီအခုနောက်ပိုင်းလွတ်လာတဲ့အုံမိုင်းမင်းဒေါက်တာဦးတန်းကြီးတို့ဦးခမောင်းဆွေတို့စသဖြင့်နောက်ပြီးလက်ရှိရှိနေတဲ့တခြားပုဂ္ဂိုလ်များနောက် NLD လူငယ်အဖွဲ့ဝင်တွေဒါမှမဟုတ်တိုင်းစီဥမာဖြင့်ကျွန်တော်တို့တက်ကြွတဲ့တခြားအဖွဲ့ဝင်တွေလည်းမြန်မာနိုင်ငံအနှံ့ပြားမှာကျွန်တော်တို့ကြားနေရပါတယ်ခင်ဗျာမိထီလာဒေါ်မြင့်မြင့်အေးတို့လိုပုဂ္ဂိုလ်မျိုးတွေပေါ့အဲ့တော့သူတို့တွေရဲ့အားလုံးရဲ့ရေဘူးကအမြင်တွေရောဒေါ်နက်ခင်ထွန်းရင်ဘယ်လိုများသိထားပါသလဲခင်ဗျာ
ကျွန်မသဘောပေါက်တာကတော့သူတို့အားလုံးရဲ့အမြင်တွေရတယ်ကျွန်မတို့နဲ့အမြင်ချင်းတူကြတယ်ဘာလို့ကျွန်မတို့ဟိုဒီ NLD ကမျိုးသားဒီမိုကရေစီဖွဲ့ချုပ်အမြဲပဲဒီတွေးဆဆွေးနွေးဖို့တောင်းဆိုလာတယ်ဒီလိုတောင်းဆိုရတာလေကျမတို့မှအကြောင်းရှိတယ်လေဘာလို့ဆိုတော့ဒီလိုမတွေးဆုံဘဲနဲ့ပြဿနာတစ်ခုဖြေရှင်းလို့မှမရပဲပြဿနာတစ်ခုကအခုကနှစ်ဦးနဲ့ပဲကျမတို့တော့တွေးဆုံပြီးတော့ရံပြစ်ကြမှာမဟုတ်ပဲတိုင်းပြည်ရဲ့အကျိုးအတွက်ပဲပြောကြမှာပဲလေတရားနဲ့တရားကိုလည်းပြောကြမှာမဟုတ်ပဲอ่ะအဲ့တော့အနာဂတ်အတွက်ဖြစ်တဲ့ဆိုရင်ဒါအကုန်လုံးကလက်ခံတယ်ကျမတို့ဒီကတိုင်းစီပဲဖြစ်လူငယ်ပဲဖြစ်ဖြစ်ဘဟုဝါလူကြီးတွေဖြစ်အကုန်လုံးကဒီတွေးဆုံဆွေးနွေးပြီးအဖြေချဖို့အကုန်လုံးကလက်ခံတဲ့ကိစ္စတစ်ခုပဲလေ
ဟုတ်ကဲ့ကောင်းပါပြီအဲ့တော့ဦးအောင်တင်ပြောပါဦးခင်ဗျဦးအောင်တင်ရဲ့အမြင်လဲ
ဟုတ်ကဲ့ဟုတ်ကဲ့ပါဆွေကျွန်တော်ပြောချင်တာကတော့ဒီဒေါ်ဆန်းစစ်ကြီးကိုဖန်နာလေဒါဟိုဖန်နေလို့ဖန်တာပါလေဒီဒေါ်ဆန်းစစ်ကြီးကိုကြောက်ရွံ့လို့ဒေါ်ဆန်းစစ်ကြီးရဲ့အရှင်ဘုရားဩဇာအာဏာကိုကြောက်ရွံ့လို့ဒေါ်ဆန်းစစ်ကြီးရဲ့လူထုအပေါ်မှာဥဆောင်နိုင်စွမ်းတွေကိုကြောက်ရွံ့လို့ဒါဖန်စီချုံတော်ထားတာပေါ့ဆိုတော့ဘယ်ချေလှုပ်မလဲဆိုရလဲဒါသူတို့နာဖာစီအိုစုရဲ့လက်ထဲမှာပဲရှိပါတယ်သူတို့လွတ်ချင်တဲ့အချိန်မှာလွတ်မယ်သူတို့စိတ်ချတယ်လို့ယုံကြည်တဲ့အချိန်မှာလွတ်မယ်ပေါ့သို့တော်လည်းအဲ့လိုဖန်စီထားခြင်းအားဖြင့်ဒီနာဖာစီအိုစုကတော့ဒီအင်မတန်ကြီးမားတဲ့နိုင်ငံတကာဖိအားပေးမှုတွေကိုအပြည့်ရင်ဆိုင်နေကြရမှာပါဒီနိုင်ငံတကာမိသားစုကြီးကိုနိုင်ကိုကဒေါ်ဆာစုကြီးပါဝင်နိုင်ငံရေးတင်းသားရေးအားလုံးကိုချွင်းချက်မရှိပြန်လှုပ်ပေးဖို့နဲ့အဒိဗက်အစင်မှန်နဲ့နိုင်ငံရေးဆွေးနွေးပွဲတွေအများဆုံးလုပ်ဖို့ကိုပဲဟိုတခဲနဲ့တောင်းဆိုနေကြတာပါဆိုတော့အခုခုနဥက္ကင်မဆိုပြောခဲ့သလိုပဲကျွန်တော်တို့ဒီပြီးခဲ့ရက်ပိုင်းအတွင်းမှာကမ္ဘာနိုင်ငံအပေါင်းစုံကဒီကောင်းဆောင်ဟောင်းနေပေါ့နော်112ယောက်ကဒီဘန်ကင်မိုတန်ဗီဇာကိုကျွန်တော်တို့စီယုံပေးပို့တိုင်ခဲ့တယ်နောက်တစ်ခါဒီအာရှတဲ့ကဆွတ်တော်ကိုယ်စားလှယ်241ယောက်ကနေပြီးဘန်ကင်မိုအလားတူနိုင်ငံရေးကျင်းသာမဲ့လွတ်မြောက်ရေးအတွက်ဦးစားပေးဆောင်ဖို့တောင်းဆိုရစာကိုလည်းကျွန်တော်ပေးခဲ့ပြီးပြီဒီနိုင်ငံကဖိအားပေးမှုတွေကအင်မတန်ကြီးမားပါတယ်တော်နာဖာစီယုစုအနေနဲ့သူသွားကျင်တဲ့လမ်းကြောင်းသူလှုပ်ကျင်တဲ့2010ယူကော့ဘက်ကိုအောင်မြင်လှုပ်ဖို့ဆိုတာဘလို့မှမဖြစ်နိုင်ပါဘူး။နောက်သူညှော်လင့်သလိုပါဗျာနိုင်ငံတကာမိသားစုကြီးကဒီနာဖာစီယုဒီတရားဝင်အစိုးရတည်းအနေနဲ့လက်ခံလောင်းကိုကြိုးစားနေလှုပ်ရှားမှုကလည်းဒီဒေါ်ဆာစုကြီးနဲ့တကွာနိုင်ငံရေးကျင်းသားတွေကိုဖန်ဆီးချုံတော်တားသေးတော့တွစ်ဆုံဆွေးနွေးပွဲပြုလုပ်ဖို့ရင်းဆိုင်နေသေးရဲ့ဘယ်တော့မှအောင်မြင်မှာမဟုတ်ပါဘူး။ဆိုတော့ကျွန်တော်တို့လောက်ကတော့နာဖာသဘောထားမပြောင်းသေးရဲ့ဒီနိုင်ငံရေးကျင်းသားမျိုးဆက်ပြီးဖန်ဆီးချုံတော်ထားသေးရဲ့ဒီဆိုစနွေလို့ခုညှင်းဆန်နေသေးတယ်ကျွန်တော်တို့ကတော့ဒီနိုင်ငံတကာမိသားစုကြီးများရဲ့နိုင်ငံတကာအစိုးရများရဲ့ဖိအားပေးမှုတွေကိုအသုံးချပြီးနာဖာစီအိုစုကိုဆက်ပြီးဖိအားပေးနေကြရမှာပါဆိုတော့အဲ့လိုဖိအားပေးမှုတွေပြင်းထန်လာတဲ့ချိန်နာဖာအနေနဲ့လည်းဒီမိသားပြန်လည်တင်းမြတ်ရေးမှာဒေါ်ဆန်းစုကြီးရဲ့အခန့်ကဏ္ဍကရည်ရည်ကြီးတယ်ဒီနိုင်ငံရေးကျင်းသားများရဲ့အခန့်ကဏ္ဍကအားလုံးနဲ့ပူးပေါင်းဆောင်ရွက်ရမယ်လို့အစီအမံလေးတစ်ချိန်ချိန်မှာတော့ဟိုကြောင်းလဲလာလေးပြင်လာပါပဲ
ไอ้တော့ခင်ဗျဒီမြန်မာအစိုးရကအခုသူတို့တကယ်တော့လဲဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးကိစ္စတွေကိုသူတို့ရှုပ်ဝက်ပြီးတွေ့ဆုံဆွေးနွေးခဲ့တာမျိုးတွေအရင်ကအတန်နဲ့ပတ်ပတ်ကျွန်တော်တို့ကြားပါတယ်ဒါတွေကအဲ့တော့ဘယ်တော့ဖြစ်မယ်မဖြစ်နိုင်ဘူးဖြစ်နိုင်မလဲအတိအကျတော့ဘယ်သူမှမပြောနိုင်တဲ့ကိစ္စတွေပါခင်ဗျအဲ့တော့တကယ်လို့သူတို့ကဒီအတိုင်းဆက်ပြီးတော့မြ ော့ဘာတွေများလုပ်နေတာလဲအဲ့ဒါလေးကျွန်တော်နည်းနည်းပြောပါလားခင်ဗျာ
ဟုတ်ကျွန်တော်ရင်းသလောက်ကဗျာဒီနောက်အဖအနေနဲ့အခုချိန်မှာသူအသေးအံလိုချင်တာကဒီ legitimacy ပေါ့နော်သူ့ကိုနိုင်ငံသားကတရားဝင်အစိုးရတရားအနေနဲ့အသိမှတ်ပြုဖို့အဲသူလုပ်နေတဲ့လုပ်ငန်းစဉ်တွေကိုလည်းထောက်ခံဖို့နဲ့အဲဒီသူ့လုပ်ငန်းစဉ်ကဖြစ်ပေါ်လာမဲ့ဒီရုပ်သေးအစိုးရတရားကိုနိုင်ငံတကာကနေပြီးတော့ဟိုလက်ခံဖို့ဒါသူအသေးလည်းဟိုမျှော်လင့်လိုချင်နေတဲ့ကိစ္စပေါ့အဲ့ဒါအဲ့ဒီစားလို့ဖို့တဲ့သူတစ်ဖက်သက်ဆောင်ရနေတဲ့နေရာမှာမြေသားဒီမိုစီဖွဲ့ချက်ကိုသူဘေးဖယ်ထားတယ်။တိုင်းနာအင်အားစုတွေကိုဘေးဖယ်ထားတယ်ပြီးတော့ဟိုထင်ရဆိုင်နေခဲ့တယ်။အဲ့ဒါပြီးတော့အရေးကြီးတဲ့ဒီသူ့ရဲ့ဟိုဩဇာအနာကိုချင်းချောင်းနိုင်တဲ့ဒေါ်ဆန်းစုကြည်တို့ကိုမင်းကိုနိုင်တို့အပါအဝင်ထိတ်တန်းကောင်းဆောင်တွေကိုလည်းချင်းချောင်းနဲ့ထဲသွင်းချုံနှောင်ထားခဲ့တယ်။သို့တော်လည်းသူမြင်သူမျှော်လင့်သလိုပေါ့ဒီနိုင်ငံတကာကနေပြီးတော့အထူးသဖြင့်တကယ်ကြတော့သူရဲ့အဓိကမဟာမိတ်နိုင်ငံတွေကတော့မှသူရဲ့2020ကောက်ဝဲပေါ်မှာသူတရားဝင်ထောက်ခံတာအခုတည်းမရှိသေးပါဘူး။သူအာဓမ္မအတည်ပြုခဲ့တဲ့ဖွဲ့စည်းပုံအခြေအဥ်တွေကိုလည်းဒီတရုတ်စွာတို့အာဆီယံနိုင်ငံတို့ကတော့အစတရားဝင်ထောက်ခံတာတရားဝင်အသိမှတ်ပြုတာမရှိသေးပါဘူး။ဆိုတော့သူ့အတွက်ရှေ့ဆက်မဲ့ခီးလန်းကအင်မတန်ခက်ခဲပါတယ်။သူညှော်လင့်သလိုနိုင်ငံတကာအသိမှတ်ပြုမှုရဖို့ဆိုတော့ဘလို့နည်းနဲ့မှမဖြစ်နိုင်တဲ့ကိစ္စပါ။ဆိုတော့ဒါတော့သူတစ်ချိန်ချင်းမှာသူသိမြင်လာဖို့အရေးကြီးပါတယ်။အဲဒါကျွန်တော်တို့ဘက်ကတော့ကိုကျွန်တော်တို့တက်နိုင်တဲ့အတိုင်းဒါတော့ဒီနိုင်ငံတကာဆွေးနွေးနေကုလသမဂ္ဂကိုလမ်းကြောင်းမှန်ပေါ်မှာရပ်တည်ဖို့ဒါကြောင့်မို့ဆိုတာဒီလိုပါပထမပြီးခဲ့တဲ့ကာလတချို့တုန်းကဒီမစ္စကပ်ပိုက်ဘုမပြည်သွားတဲ့ချိန်မှာနောက်ဆောင်2000ကျော်ကောက်ဖွင့်နဲ့ပတ်သက်ပြီးတော့ဤပညာထောက်ပံ့နေပြဖို့ကမ်းလှမ်းခဲ့တာရှိတယ်။အဲဒီကမ်းလှမ်းချက်ကတကယ်ကြတော့အင်မတန်တွဲမှားတဲ့လမ်းကြောင်းတစ်ရပ်ပဲလေ။ကုလသမဂ္ဂရဲ့အဓိကလုပ်ငန်းတာဝန်ကမြန်မာနိုင်ငံအတွက်နိုင်ငံရေးကျင်းစာရေးလွတ်မြောက်ပြီးတော့ဒီစစ်မှန်တဲ့တွဲဆောင်ဆွေးနွေးပွဲဖြစ်ပေါ်လာရေးအတွက်ဟိုကမ္ဘာကဌာပြီးဆောင်ရွက်ပေးဖို့ဒီနားဖိုက်တဲ့ဖက်သက်လုပ်ငန်းစဉ်ကိုထောက်ခံဖို့မဟုတ်ဘူး။ဒါပေမဲ့အဲဒီလိုမျိုးနားဖိုက်လုပ်ငန်းစဉ်ကိုထောက်ခံသလိုပြုတဲ့အတွက်ကြောင့်မလို့ဒီပြည်နှင်းကဒီမြေသားဒီမိုကရေစီဖွဲ့ချက်ခေါင်းဆောင်များကရောဒီနောက်ကဒေါ်ဆန်းကြီးကရောဟိုကန့်ကွက်ခဲ့ကြတယ်။ဟောကျွန်တော်တို့ကလည်းဒီပနေပြီးတော့ဝိုင်းပြီးတော့ဟိုကန့်ကွက်ရှုတ်ချခဲ့ကြတဲ့အတွက်ကြောင့်မလို့အခုဆိုလို့ရှိရင်ဒီကုလသမဂ္ဂကအဲအဲ့2000ကျော်ကဘုန်းနဲ့ပတ်သက်ပြီးဟိုမပြောရတဲ့အတိုင်းတောင်ရောက်သွားခဲ့ပြီ။နောက်ပြီးတော့အခုဆိုလို့ရှိရင်ဘိုင်ကင်ကဘိုင်ကောကဒီ2000ကျော်ပွဲတို့နားဖိုက်လုပ်ငန်းစဉ်တို့အတိမတ်ပြဖို့ဆိုတာကုလသမဂ္ဂရဲ့လုံးမဟုတ်ဘူး။ကုလသမဂ္ဂရဲ့အလုပ်ကိုနိုင်ကောကနိုင်ငံရေးကျင်းစာလွှမ်းမြောက်ဖို့နဲ့တွဲဆောင်ပွဲတွေပြင်းပြအောင်ဖန်တီးပြဖို့ဆိုတာဖြစ်တယ်ဆိုပြီးတော့ဟိုဝန်ခံကတိမှတ်ပြရပြီ။ဆိုတော့အဲ့လိုအတိုင်းတောင်မှနားဖမျော်လင့်သလိုပေါ့သူက2000ကျော်ပွဲကိုနိုင်ငံတကာကဟိုမလွှဲမရှောင်တာလက်ခံရမယ်ဆိုတဲ့အခြေအနေမျိုးတော့မရောက်ဘူးကသိကြတယ်အဲ့လိုမရောက်တော့ကျွန်တော်တို့ဆက်ပြီးတော့ဟိုဖီအားပေးသွားမယ်ဖီအားပေးရဲ့ဆိုရင်တော့နီလန်ပေါင်းဆောင်ပါဗျာအဲကုလသမဂ္ဂကိုလည်းကျွန်တော်အချင်းကပ်မယ်ဟုတ်မကြခင်တက်လာမယ်ဒီသမရဥပမာအစိုးရကိုလည်းဒီလိုပဲမြန်မာနိုင်ငံဆိုင်ရာစော်ရေးစစ်ကိုအားကောင်းမွန်းတဲ့နဲ့ဆောင်ရွက်ဖို့ကျွန်တော်ဆက်ပြီးဆုံးဆောင်သွားမယ်အဲဥရောပသမဂ္ဂနိုင်ငံတွေကိုလည်းအလားတူပဲဒီပြင်းထန်တဲ့အထူးရောက်တဲ့ဖီယာပြမှုတွေလုပ်ဖို့ဆက်ပြီးဆုံးဆောင်သွားမယ်ဒါကျွန်တော်တို့ရဲ့ဒီအဆောင်ဆုံးအစဉ်နေပါပဲ
ဟုတ်ကဲ့ကျေးဇူးပါခင်ဗျဥက္ကဋ္ဌ
ကျွန်မပြောလို့ရမလား
ဟုတ်ကဲ့ပြောပါခင်ဗျပြောပ
ါကျွန်မကအခုဓမ္မနေရနေရာကတော့ဟိုခမ်းမြန်မာနယ်စပ်ဒေါ်လာရင်းနေရာပေါ့နော်အဲ့ဒီတော့ကျွန်မတို့ဒေါ်လာရင်းနေရာလူတွေဘာလုပ်နေကြသလဲဆိုလို့ချင်းကျွန်မတို့ကခိုင်မာတောက်တင်းနဲ့ဟိုတပ်ပေါင်းစုကြီးတစ်ခုဖြစ်အောင်လုပ်မယ်နောက်ခိုင်မာတောက်တင်းနဲ့ကျွန်မတို့ရဲ့အစိုးရတရားပေါ်ထွက်လာအောင်လုပ်မယ်ဒီအခုလက်ရှိရှိနေတဲ့ညီမတို့ကကျမတို့ကဆန္ဒတောင်းတရားပြန်လည်ပြုပြင်ပြီးတော့တိုင်းရင်းသားတွေနဲ့မှဖွဲ့မယ်ဆိုတဲ့ဥစ္စာလည်းရှိပါတယ်။နောက်တစ်ခုကျမတို့ဒီမှာလုပ်နေတာကတော့ဒီသုံးမြင့်ဆိုင်ဆွေးနွေးမယ်ဆိုတာတိုင်းပြည်ရဲ့ပြည်တွင်းထဲမှာဆွေးနွေးမှာပါ။ပြည်တွင်းထဲကကျမတိုင်းသားခေါင်းဆောင်တွေ NLD ခေါင်းဆောင်တွေနဲ့နားဖားနဲ့ဆွေးနွေးရမှာဖြစ်တယ်။အဲ့ဒီလိုဆွေးနွေးပဲဖြစ်အောင်ကျမတို့ဒီဘက်မှာကတော့ဆွေးနွေးပွဲဘယ်ကိုတွန်းပို့တဲ့အလုပ်တွေကျမတို့ပို့ပြီးတော့အားလုံးခွန်တိုင်းဆောင်ရွက်နေတယ်လို့ဒီလိုသဘောထားလို့ရပါတယ်။ကျမတို့အခုဆိုလို့ရှိရင်ဒီကျမတို့ကုလသမဂ္ဂမှာဒီစိန်ခေါ်တဲ့အလုပ်တွေနောက်ကုလသမဂ္ဂမှာကျမတို့ရဲ့အတန်တွေပို့ပြီးတော့ကျေလောင်လာအောင်ဟိုအခုဆိုလို့ရှိရင်လည်းကျမတို့ဒီစက်ကော်မတီမှာရှိတဲ့ဒီလူခွင့်ရေးတွေချိုးဖောက်နေတဲ့ဥစ္စာမှာဆိုလို့ရှိရင်လည်းဒီတိုင်းပြည်ပေါင်း69တိုင်းပြည်အတော်မှာကျမတို့ကိုထောက်ခံထားတာရှိပါတယ်ဒီ movement ကိုထောက်ခံထားတာပေါ့နော်ကျမတို့ဒီဘက်ကလှုပ်ရှားမှုတွေအတွက်ဒီနိုင်ငံကကြေကြေလောင်လောင်ဖြစ်လာပြီဆိုတာပို့ရသေးကြသွားပါတယ်အခုဆိုလို့ရှိရင်လည်းဒီဘက်ကလူတွေအနေနဲ့ကတော့ဥဝင်တင်ပြောသလိုပဲဆုလွတ်တွေ့ကိုပို့ပြီးတော့ရေးထားပါတယ်ကျမတို့ဒ
ဒီကွေးဆောင်ဆုံးတော့ပဲဟိုအခြေဆိုးရရအောင်တွန်းပို့နေလို့တော့ကျမတို့လုပ်နေပါတယ်ဆိုတာကိုကျမတို့အတိပေးပြရစီရှင်ဟုတ်ကဲ့ဒေါ်စန်းသားကိုကျွန်တော်မေးချင်တာတစ်ခုရှိပါသေးတယ်ဒါပေမဲ့အဲ့ဒါလေးမမေးခင်မှာကျွန်တော်ဒေါ်နန်းကင်ထွေးမြင့်ကလက်ရှိကျွန်တော်တို့ပြည်တွင်းအခြေအနေပြည်သူလူထုရဲ့စာဝင်တွေအခြေအနေ
โอเคကျမတို့ကတော့လေနဝတအစိုးရတော့သူတို့ကအန်အဒီပြူကွေးကြီးသူတို့တက်ကြီးကပဲလေအဲ့တော့သူတို့ကအန်အဒီပြူကွေးကြီးသွေးကွေးကြီးပေါ့နော်သူတို့ကအကြီးကဥစားပေးပြီးလောက်ကြတာပေါ့ကျမတို့ကတော့ဒီမှာလေဘလောက်ပဲဖြီးထားပါလဲကျမတို့ခေါင်းဆောင်တွေလည်းဖမ်းထားတယ်အများကြီးလုံနိုင်တဲ့ခြေလေးလက်တွေအကုန်လုံးပြတ်ပြီးတောက်ပြီးတော့ကျမတို့ကိုလည်းမျိုးလောက်ထားပါတယ်ဒါပေမဲ့ကျမတို့ကတော့မရက်သွားပါဘူးနော ဒီတော့ဆန်းစစ်ကြီးကိုကျွန်တော်တို့ကတော့ဒီတော့ဆန်းစစ်ကြီးကိုကျွန်တော်တို့ကတော့ဒီတော့ဆန်းစစ်ကြီးကိုကျွန်တော်တို့ကတော့ဒီတော့ဆန်းစစ်ကြီးကိုကျွန်တော်တို့ကတော့ဒီတော့ဆန်းစစ်ကြီးကိုကျွန်တော်တို့ကတော့ဒီတော့ဆန်းစစ်ကြီးကိုကျွန်တော်တို့ကတော့ဒီတော့ဆန်းစစ်ကြီးကိုကျွန်တော်တို့ကတော့ဒီတော့ဆန်းစစ်ကြီးကိုကျွန်တော်တို့ကတော့ဒီတော့ဆန်းစစ်ကြီးကိုကျွန်တော်တို့ကတော့ဒီတော့ဆ no မျိုး နေ ဒီ ရက် ကြီး ဒီ လဲ ငြိမ်နေကြတယ်လို့ထင်ကြတယ်။ တို့ကတော့ဒီလိုပဲလေအလုပ်တစ်ခုကိုဟိုဒီမှာပျောက်ကြစနေလို့မျိုးပေါ့နော်။ပြောင်ပြီးတော့လှုပ်လို့ရတဲ့ခါကျလဲပြောင်လို့ရတာပေါ့။ပြောင်လို့လို့မရတဲ့ခါကျရင်ကုညီကိုဟာနဲ့အလုပ်ဖြစ်အောင်လဲလှုပ်ရတဲ့ခါကြီးအများကြီးရှိပါတယ်။အဲ့တော့ energy ပြည်တွင်းထဲမှာအများကြီးလှုပ်ရှားနေပါတယ်နော်။ရက်နေတယ်လို့တော့မထင်ပါဘူး။ တို့ကအမြဲပဲစိတ်သက်ကြီးရရရောဘယ်တော့ကြောက်ရလဲတရားမှမရှိသေးဘူ
း။ဟုတ်ကဲ့
။ဘာဖြစ်လို့လဲဆိုတော့လေ
။
အဲ့လိုအောင်ပြောပါခင်ဗ
ျဒီလိုကအမပြောလဲကျွန်တော်ကြားလေလို့အမတန်ကျွန်တော်ကျေးဇူးပြုတင်ပါတယ်ဝမ်းလည်းတာပါတယ်အထက်ကဒီမိသားစုမရှိဖွဲ့ချုပ်ကဟိုဘဟုဝါခေါင်းဆောင်နေရအစားဒီပြည်နယ်တိုင်းရကြီးမြို့နယ်အစုံပေါ့နော်အခုချိန်ဒီဆိုင်လိုက်မှတ်တမ်းနဲ့ဒီတင်းတဲ့ခံရင်ဆိုင်လှုပ်ရှားနေကြကျွန်တော်အမတန်မှကြည်လဲကြည်ညိုပါတယ်လေးလဲလေးစားပါတယ်ဆိုအခုလိုမျိုးကျွန်တော်တို့ကဒီ2009ဆိုတာကရောက်လာတော့မယ်ပြီးရင်2010ပေါ့ဗျာအဲ့ဒီမှာကျွန်တော်တို့ဒီဘက်မှာဒီဘက်မှာဟိုအန်တီတော်ဆန်ဆန်ပြောသလိုပါပဲငယ်စားချိဆိုင်တော်လိုင်းအင်အားစုများလာရောကျွန်တော်တို့ဒီအဝေးရောက်ဒီတတိယနိုင်ငံရောက်နေတဲ့အင်အားစုများလာရောတင်ကြီးတင်ညာရဲ့လှုပ်ရှားနေတာကတော့ဒီနိုင်ငံတကာမိသားစုကြီးကနာဖိုက်ရဲ့လမ်းပြမြေပေါ်နဲ့2000ဆိုရေကောက်ပွဲဆိုတာကိုဟိုဥပိ္ပခပြုလိုက်ပြီးတော့မြန်မာနိုင်ငံအရေးကြီးဆုံးကိစ္စကဒေါ်ဆန်းစုကြည်နဲ့နိုင်ငံရေးကျင်းသားရဲ့လွတ်မြောက်လာဖို့ပြီးတော့ကနာဖိုက်စီအိုစုနဲ့ဒီဒေါ်ဆန်းစုကြည်ပြီးတော့တိုင်းသားကိုယ်စားလှယ်တွေပြည်ဆောင်ဆွေးနွေးပြီးတော့နိုင်ငံရေးပြဿနာကိုအဖြေရှာဖို့ဒါပဲဖြစ်တယ်ဆိုတော့ဥတီလှူရှားကြဖို့ကြိုးစားကြတာပေါ့ဒီကြိုးစားတဲ့အခါကျတော့တကယ်ကျတော့ဟိုပြည်ရင်းကအင်အားစုကြီးအစံနဲ့ဟိုစောင်းဆောင်မှုကပို့ပြီးတော့အရေးကြီးတာပါနောက်အပေါ့ဟိုဒီဆွေးနွေးပွဲလမ်းကြောင်းကိုကြောက်အောင်တွန်းပို့တဲ့နေရာမှာကျွန်တော်တို့ပြည်ပကဟူးဆောင်နဲ့လှူရှားတဲ့ခံကဏ္ဍကဒီပြည်ရင်းကလှူရှားမှုလောက်ဟိုအရေးမပါတော့ပါဘူးပြည်ရင်းကအင်အားလှူရှားမှုကတော့အင်မတန်အရေးကြီးတာဟုတ်ဆိုတော့တစ်ဖက်မှာနာဖာကိုနိုင်ကလည်းသူ့ရဲ့အလိုတော်ကြီးလို့ပြောမလားသို့မဟုတ်အကြောင်းကြောင့်လမ်းကြောင်းပြောင်းသွားရလို့ပြောမလားအဲ့လိုပုံကိုတချို့ကိုနိုင်ငံတကာကိုသိလို့ဒါဆိုင်လမ်းကြောင်းကိုထောက်ခံဖို့ဆက်ဆောင်ဆွေးရောက်ပေးဟာနိုင်ငံတကာအသိအမှတ်ပြုတင်တဲ့လက်ခံတင်တဲ့ဒါကိုပဲဟားပေးကြဖို့လို့ဆိုလိုက်ပြီးတော့စိုးစော်စီဟုံးနေကြလည်းရှိတယ်ကြအဲ့ပုံကိုဒီအမေရိကကိုလာပင်ယူရောပကိုသွားမယ်ပြီးလို့ရှိရင်နိုင်ငံတကာအစိုးရကိုပြောမယ်ဒီနှစ်ဆောင်ဆွေးရောက်ပေးအပြင်အသိအမှတ်ပြုတင်တယ်ဘာလို့လဲဆိုတော့ဒါအချင်းစစ်တပ်ကသူ့ရဲ့ထွက်ပေါက်ကိုသူ့လိုရှာတာအဲ့တော့ကိုကလည်းလွယ်တကူလေးဟိုလှုပ်ပေးလိုက်လို့ရှိရင်နောက်ဒီအဲ့ရွေးကောက်ပွဲပြီးနောက်ဆယ်နှစ်လောက်မှာဒီမိုကရေစီပြောင်းလဲပြန်စနိုင်တယ်ဆိုတာမျိုးပေါ့ဗျာအဲ့လိုမျိုးလိုက်ပြီးတော့စုံစော်စည်းုံနေကြလို့လည်းရှိတယ်အဓိကရွယ်ချက်ကတော့နိုင်ငံတကာအစိုးရတွေအဲနိုင်ငံတကာအဖွဲ့အစည်းတွေကိုသဘောထားကွဲပြားသွားအောင်မြန်မာပြည်တွင်းမှာတစ်ခါမှ NLD ကအခုလိုမျိုးရွေးကောက်ပွဲဝင်ဘူးလို့ပြောနေကြတော့မှအများစုတချို့လူတွေကရွေးကောက်ပွဲကိုစိတ်ဝင်စားတယ်ဒီလမ်းကြောင်းကိုသွားတင်ကြတယ်ဆိုတဲ့အတွေးအခေါ်မျိုးကိုနိုင်ငံတကာအစိုးရရဲ့ကြားထဲမှာရောက်ရှိအောင်လိုက်ပြီးတော့ဖြန့်နှံ့နေရလည်းရှိပါတယ်ဆိုတဲ့အခါကျတော့ကျွန်တော်ပြည်တွင်းကခေါင်းဆောင်အနေနဲ့အဲဒီခုနကအခြေခံအချက်နှစ်ချက်ပေါ်ရခက်ခဲမမရိုက်တည်ပြီးတော့အဲ့ဒီအချက်နှစ်ချက်ကိုသာခက်ခဲမမကြည်ကြဲလုံးလုံးဟိုပြောစီခြင်းပါတယ်အဲ့လိုမျိုးပဲနဲ့အာတိုးတူကတော့ယူကောက်ပွဲဝင်ဖို့ဆိုတာကိုစဉ်းစားအောင်မယ်ဆွေးနွေးဖို့လည်းစဉ်းစားရှိပါတယ်ဆွေးနွေးကြပါအောင်မယ်ဆိုတာမျိုးပေါ့ဗျာဒီဇဝေးဇဝါဟိုပြောကြမယ်ဆိုလို့ရှိရင်ဒီဘက်မှာအဲ့ဒီငကိုတွေကမှဟိုတိတ်မခိုင်ပါတဲ့သူအစိုးရကြီးဂျာတွေမှာ
ဒီနေ့တော့ဒီကောက်ကိုဆက်လမ်းကြောက်ကိုပြန်ပြီးတော့ဟိုစိတ်ဝင်စားတော့နိုင်တဲ့အဲ့ဒီရဲရှိပါတယ်ဆိုတော့ကျွန်တော်အကြံပြုတင်တာကတော့ပြည်ရင်းကအဲ့ဒီဘိုးခေါင်းဆောင်တွေကစာဟိုမျိုးနဲ့ရဲ့ဒီနေ့တိုင်းမျိုးနဲ့ရဲကြီးတွေဆိုတော့စောင်းစီနဲ့တန်ငယ်တဲ့အချိန်မှာလက်မြောက်ကြီးဒါဒီတွဲဆောင်စုံကိုဖြစ်မှာလည်းပြောတော့မယ်ဒါဆိုရင်ဒါကျွန်တော်တို့မျိုးသားဒီမိုကရေစီဖွ ကျင်းနေပြောတယ်ပုံမနေနေပြတ်ပြတ်သာသာပြောထားရဲ့ဒါနဲ့မှကျမတို့မချင်းသေးဘူးဆိုတော့ကျမတို့ကဘယ်လိုများထပ်ပြီးတော့ပြတ်ပြတ်သာပြောရအောင်မလဲကျမတို့မျိုးသား
တွေကျွန်တော်ဆက်ပါတယ်တခါတခါမီဒီယာရဲ့ဆက်လို့သတင်းလေးတွေထွက်ထွက်လာတော့ပါအဲလိုစဉ်းစားနေကြတယ်ပါညာဆက်ထွက်ထွက်လာတဲ့ခါကျတော့အဲ့တော့
ဟုတ်ကဲ့အဲ့တော့ကျွန်တော်ဖြတ်ပြီးတခုမေးပြအဲ့တော့ဦးအောင်တင်ရဲ့အမြင်အရဆိုရင်ရောလက်ရှိမှာဒီ2020ရွေးကောက်ပွဲကိုအပြတ်ဆန့်ကျင်လာဒါမှမဟုတ်လို့ရှင်တွဲဆုံဆွေးနွေးမှုတွေပေါ်လာမယ်နိုင်ငံရေးကျင်းသားတွေလှုပ်ပေးမယ်ဆိုရင်2020ကအဲ့ဒီနောက်ပိုင်းမှာဖြစ်နိုင်တယ်ဆိုတဲ့သဘောလားကျွန်တော်နည်းနည်းရှင်းပြပါလားခင်ဗျာ
ခုနကပြောတဲ့ဒီတွဲဆုံဆွေးနွေးပွဲဆိုတဲ့ပုံမှာအခြေခံပြီးတော့ကျွန်တော်တို့ကောင်းဆောင်နေရာဆုံးဖြတ်ကြမှာပါကျွန်တော်ကောင်းဆောင်နေတွဲဆုံဆွေးနွေးပွဲပေါ်လာတဲ့အခါမှာတို့တော့မှဘာတွေနေနိုင်ကြမယ်ဘာတွေဆွေးနွေးကြမယ်ဟာလားဘာတွေတောင်းဆိုပြီးဘာတွေပြန်ပေးမယ်ဆိုတာရှိပါလိမ့်မယ်ဒါကျွန်တော်တို့ကဒီအညာတရတွေပါကျွန်တော်တို့အဲ့လိုဘယ်မှာဆုံးဖြတ်ချက်ချနိုင်တဲ့လူတွေမဟုတ်ပါဘူ
းဒါပေမဲ
့အရေးကြီးတာကနိုင်ငံရေးကြီးသားတွေမလွတ်မချင်းနောက်အခါလုံးမဲ့နှဆောင်ရွေးကောက်ပွဲတော့ဘာမှအတိတ်ပဲမရှိဘူးအဲ့လိုပဲ
ဟုတ်ကဲ့
နိုင်ငံရေးကြီးသားတွေမလွတ်ဖက်နဲ့ဒီနှဆောင်ရွေးကောက်ပွဲကိုဝင်မယ်ဆိုလဲအဲ့ဟာဝင်တဲ့ပုဂ္ဂိုလ်ဟာဝင်တဲ့အဖွဲ့ကြီးကဘလို့မှသူ့ရဲ့သမိုင်းကြောင်းဘလို့မှလှမှာမဟုတ်ဘူး
ဟုတ်ပြီ
ဒီဘက်မှာကဒီ dialogue ဆိုတာဖြစ်လာပြီဆိုလို့ရှင်တော့ dialogue လမ်းကြောင်းမှာလိုပဲပုံနဲ့1990ရွေးကောက်ပွဲရလောက်ကိုဘယ်လိုပဲပုံအတိအမှတ်ပြုကြမယ်ဟုတ်လားပြီးတော့တိုင်းပြည်ရဲ့ရှေ့ကတည်းကဘယ်လိုဆက်သွားကြမယ်ဆိုတာကတော့ဒီ dialogue ပုံမှာပဲအခြေခံပြီးတော့ဆက်ကြပါလိမ့်မယ
်ဟုတ်ကဲ့အဲ့ဒါဆိုဦးအောင်တင်အခုပြောနေတဲ့ဒေါ်နာကင်ထွင်းပြောနေတာကြားမှာကျွန်တော်တော့ကွဲလက်ချက်မမြင်ပါဘူးခင်ဗျကျွန်တော်သဘောပေါက်တာဦးအောင်တင်ပြောတာကလည်းတကယ်လို့ခေါင်းဆောင်တွေလှုပ်ပေးမယ်အဲတရုတ်ဆုံဆွေးနွေးမှုတွေဖြစ်လာမယ်ဆိုရင်နောက်ပိုင်းမှာ2020တော့တခုခုပေါ့လေနောက်ပိုင်းအစိုးရလုပ်ရှင်တဲ့လုပ်ငန်းတွေနဲ့ပတ်သက်လို့ဒါတွေကအဲ့ဒီဆွေးနွေးပွဲတွေအဒေါ်စားစုကြီးအပါဝင်နိုင်ငံရေးကျင်းသားတွေခေါင်းဆောင်တွေတွေ့ဆုံဆွေးနွေးပွဲတွေရလက်ပေါ်မူတည်ပြီးတော့ပဲဆုံးဖြတ်ကြမယ်ဖြစ်လာနိုင်တယ်လို့ပြောတာပဲမဟုတ်လားခင်ဗျဟု
တ်ပါတယ်ဟုတ်ပါတယ်ကျွန်တော်တို့အဲ့လိုဖြစ်လာရင်ဆုံးဖြတ်ချက်တွေလည်းကျွန်တော်တို့ဟိုလက်ခံဖို့အစဉ်သင့်ပါပဲ
ဟုတ်ကဲ့အဲ့ဒါဆိုဒေါ်နာကင်ထမင်းစောကပြောရလေကျွန်တော်နည်းနည်းဆက်ပြောပါဦးခင်ဗျပြည်တွင်းမှာရှိတဲ့အခုပြည်သူလူထုရဲ့စိတ်ဓာတ်အနေအထားတွေကောဘယ်လိုရှိလဲခင်ဗျဒေါ်နာကင်ထမင်းကပြည်တွင်းမှာဆိုတော့ဒါအတိဆုံးဖြစ်မှာမို့လို့ကျွန်တော်မေးတာပါ
လူသူရဲ့စိတ်ဓာတ်ကတော့လေဘယ်လိုပြောရမလဲအခုကစာဝန်ကြီးရေးလို့တော့စိတ်ဓာတ်ကစားကြတာတော့မှန်တာပေါ့စာဝန်ကြီးရဲ့လေလူကဟိုတဲ့ပေါ့နော်သူတို့တက်အဓိကဖြစ်နေတာဟုတ်ဒါပေမဲ့သူတို့ရဲ့အတွေးထဲမှာတော့ဒီမိုကရေစီတော့ကတော့ခိုင်ခိုင်မာမာရှိပါတယ်ဘာဆိုတော့2010ရွေးကောက်ပွဲကိုအမျိုးသားဒီမိုကရေစီကဝင်နိုင်မဝင်ဘူးဆိုတာတက်ကိုသူတို့ကလည်း2010ရေကိုစိတ်ဝင်စားကြပါဘူးဒီဟာကိုသူတို့လက်မခံကြဘူးအဲ့တော့လူတွေက2010ကိုတော့စိတ်ဝင်စားတယ်ဆိုတာကတော့ဟိုတဲ့ပေါ့နော်ဟိုအာနာဟိုတဲ့ရပဲရအမိရပဲရခေါင်းကပဲရပင်နေရပဲရဆိုတဲ့လူတွေကတော့စိတ်ဝင်စားကြမှာပေါ့နော်ကျွန်တော်တို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်က2010နဲ့ပတ်သက်လို့ဘာမှမပြောဘူးကျွန်တော်တို့ကပြောစရာလည်းမလိုတော့ဘူးလေကျွန်တော်တို့ပြောထားပြီးပြရအောင်အဲ့တော့ကျမတို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်က2010နဲ့ပတ်သက်လို့မပြောဘူး။ဒါပေမဲ့ကြားတဲ့လူတွေဘယ်လိုတွေပြောကြလဲဆိုတော့ကျမလည်းမသိဘူးပေါ့နော်။အဲ့တော့ကျမကပြောချင်တာတော့ပြည်သူလူထုတွေကတော့စိတ်ကြကတော့ခိုင်ခိုင်မာမာရှိတယ်။သူတို့ကတော့ဒီ2010လဲဘယ်လိုလာမလဲဆိုတော့လူလူလတ်တာပြေးလိုက်ပါ။လူတွေစန္ဒအမှန်တော့ပေါ်မှာပါ
။ဟုတ်ကဲ့။မအီတော်ဆန်းဆန်းပြောပါဦးခင်ဗျ။အမတို့ဒီနေကြာဒေသတွေမှာရောရောက်လာတဲ့မြန်မာတွေကတော်တော်များများအခုကျပိုင်းမှာပဲကျွန်တော်တို့မနစ်တနည်းရတယ်ကျွန်တော်တို့တွင်လှင့်ပါတယ်ဖမ်းနာစီလာတွေဇက်တိုက်ဖြစ်နေကြတဲ့ကြားတွေကပဲမြန်မာတွေကတော့အလူရဲ့ထိုင်းနိုင်ငံဘက်ကိုလာနေကြတာပဲတဲ့တော်ဆန်းဆန်းတော့အတိဆုံးဖြစ်မှာပါမဲဆောက်မှာဆိုတော့အဲ့ဒီဘက်ကလူတို့အခြေအနေလေးကကျွန်တော်ပြောပါဦးခင်ဗျာ
ဟုတ်ကဲ့ကောင်လာတဲ့လူတွေကတော့အမျိုးမျိုးရှိပါတယ်ဒီဘက်မှာအလုပ်လာလုပ်တဲ့လူတွေတချို့ကလည်းမြန်မာပြည်ထဲမှာနေလို့မရတော့ဟာမရှိဖို့တေးကြနေလို့လာတဲ့လူတွေအဲ့တော့ဒီချိုကလည်းတတိယနိုင်ငံကိုဒီကနေပြီးတော့ထပ်ပေါက်ရှားလာတဲ့လူတွေရှိပါတယ်ဒါပေမဲ့လို့အခုကျမတို့ဒီမှာကအများဆုံးရှိနေတာတကယ်ကအလုသမားတွေပါအလုသမားလူသားစားတွေအလုသမားတွေကတော့ဗမာပြည်ကဝင်လိုက်ထွက်လိုက်ဆိုတော့သူတို့ရဲ့စိတ်အနေထားကတော့ကျမတို့အများသာသူတို့နဲ့တူဖြည့်တွေ့နေတဲ့အတွက်တိတာကတော့ဘယ်လိမ့်မဆုံးဒီရှေ့ဆိုးရွားကိုထောက်ခံတာမဟုတ်ဘူးကျမတို့ NLD ရဲ့သဘောထားအတိုင်းပါပဲသူတို့ကျမတို့ကလည်းဒီဘက်က NLD တို့ NLD LA တို့ကျမတို့ MBU တို့ပါလေဒီပြည်သူ့လွတ်တော်ကိုယ်စားလှယ်ညဖွဲ့အားလုံးကဒီအတွင်းထဲက NLD ရဲ့သဘောထားအတိုင်းပါပဲကျမတို့ဒီလုံးဝကျမတို့မထောက်ခံတဲ့ဥပဒေပေါ့နော်အဲ့ဒီဖွဲ့စည်းအုပ်ချုပ်ရေးကဥပဒေအရဒီလုတ်တဲ့ ီဈေးကောက်ကလုံးဝလုံးဝကျမတို့ဘက်ကအားမပေးပါဘူးမဝင်ပါဘူးဝင်ပါလို့မပြောပါဘူးမဝင်ဘူးဆိုတာကိုပဲကျမတို့ကဒီမှာရှိနေတဲ့ပြည်သူလူထုတွေပေါ့နော်သွားလိုက်လာလိုက်လုပ်နေလူတွေကိုကျမတို့အများအားရှိတွေ့ပြီးတော့ပြောဟောနေကြပါတယ်ဒါတားတော့ဒါစိတ်ချရတဲ့ဥစ္စာပါသူတို့ဒီမှာအရမ်းနဲ့မွဲတေးနေတဲ့နောက်တစ်ခုကလည်းဒီလိုထွက်ပြေးနေရတယ်သူတို့ကပို့ပြီးတော့ခံစားရတဲ့အတွက်သူတို့ဒီတေဆိုးရတော့ဘယ်နည်းနဲ့မှဒီဆိုကဒီရဲ့ဒီဥပဒေအခြေခံဥပဒေနဲ့လုပ်တဲ့ရွေးကောက်ပွဲကိုတော့ဘယ်တော့မှမထောက်ခံဘူးဆိုတာသူတို့ကိုယ်တိုင်ကနားလည်နေကြပါတယ်လို့ကျွန်မသိရပါတယ
်ဟုတ်ကဲ့ဒေါ်ဆန်းကျွန်တော်ဆိုတာလေဒေါ်ဆန်းသားမေးဖို့လေကြံတော့လဲဆိုရင်အဲ့လေမေးပြစီဒေါ်ဆန်းသားတို့ဒီကျွန်တော်မကြခင်ရပဲ NCUP ကဥဆောင်ပြီးတော့ဒီကုလသက္ကပမှာမြန်မာစစ်အစိုးရရဲ့တရားဝင်ရပ်တည်မှုကိုကျွန်တော်စစ်ကြောမေးမြန်းဖို့တောင်းဆိုခဲ့တာရှိပါတယ်အဲ့ဒါနဲ့ပတ်သက်လို့တချို့ကတော့လေအဲ့ဒီလုပ်ငန်းကထိရောက်မှုမရှိဘူးလို့မြင်တယ်တချို့ကြတော့လဲဒါကမဟုတ်ဘူးအစိုးရကိုထုံးနှက်ချက်တရားပဲလို့မြင်တယ်ဒေါ်ဆန်းဆန်းအဲ့ဒါနဲ့ပတ်သက်တဲ့ရလတ်ပေါ်ဒေါ်ဆန်းဆန်းဘယ်လိုမြင်ပါလဲခင်ဗျာ
ဟုတ်ကဲ့ကျမတို့ကတော့အခု NGUB ကလုပ်တဲ့အခါမှာတပေါင်းစုကလုပ်တဲ့အခါကျတော့ကျမတို့ကဒီ mandate ရှိတဲ့လူတွေပေါ့နော်1990ခုနှစ်တုန်းကကျမတို့ကနိုင်လာတဲ့လူတွေဖြစ်ပါတယ်အဲ့တော့အဲ့ဒီ mandate ကိုအသုံးပြုပြီးတော့ကျမတို့ကနေပြီးတော့ဒီအများအားကိုယ်စားလှယ်ဖြစ်တဲ့ဦးသိန်းကိုအဆုံးပြုပြီးတော့ထားပါတယ်အဲ့ဒီခါကျတော့ဒီအခုနောက်ဆုံးရလကတခုကတော့ဘယ်ကြီးနဲ့မဆုံပေါ့နော်ဒီ creation committee ကလည်းလက်ခံသွားမယ်တကယ်လို့ဝန်ကြီးချုပ်ရဲ့ကိုနိုင်ငံသားရဲ့ဝန်ကြီးကလက်မှတ်ထိုးမယ်ဆိုလက်ခံသွားမယ်လို့ဆိုလို့ရှိရင်အနည်းဆုံးတော့ဒီအခု debate လုပ်နိုင်ပါတယ်ဒီကုလသမဂ္ဂမှာ debate ဖြစ်နိုင်တယ်ဘယ်လိုဖြစ်နိုင်လို့ဆိုတော့ဒီအစိုးရဒီအစ်မနဲ့အစိုးရဟုတ်မဟုတ် legitimate ဖြစ်မဖြစ်အဲ့ဒီလိုဟာမျိုးတွေညံ့ခုံရမှာဖြစ်တယ်။နောက်အခုလောလောဆယ်မှာဆိုလို့ရှိရင်လည်းအခုဒီမှာ humanitarian ပေါ့လေဟိုလူခွင့်ရေးတွေချိုးဖောက်နေတယ်ဆိုတော့ဥစ္စာကုလသမဂ္ဂမှာလည်းဒီကျမတို့ဘက်ကတင်သွင်းတဲ့လူတွေကပဲနိုင်သွားပါတယ်။အဲ့ဒီနိုင်တဲ့89နိုင်ငံမှာကျမတို့ကိုဆုံးဖြတ်ပေးမဲ့ဟို credential committee ကလေးနိုင်ငံကလည်းထောက်ခံထားတယ်။အဲ့တော့ဘယ်နည်းနဲ့မဆို credential committee ကိုတော့ကျမတို့ကဒီသူတို့သတ်မှတ်ထားတဲ့အတိုင်းနိုင်ငံသားရဲ့ဝင်ကြီးသို့မဟုတ်ဝင်ကြီးကနေတင်သွင်းနိုင်မယ်ဆိုကျမတို့နိုင်နေဆိုလို့ရှိရင်ကုလသမဂ္ဂမှာအကျိတ်နဲ့ဆွေးနွေးကြမယ်ဆွေးနွေးကြမယ်ဆိုလို့ရှိရင်လည်းဒီအခုလိုပဲဒေါ်ဆန်းစုကြည်တို့လူမျိုးတွေဘုခွန်ထုံးတို့လူမျိုးတွေကိုနှိရှိလာများထောင်ထမ်းချထားတာအဲ့ဒီလိုအကြောင်းနေ rule of law မရှိတာတွေကျမတို့အားချတိုက်တယ်မကောက်နိုင်ငံတကာကချင်းချောင်းနေတဲ့ဥစ္စာတွေဖြစ်နေတဲ့ဥစ္စာကိုပြောနိုင်လို့ရှိရင်ကျမတို့ကနိုင်ငံရှိတယ်လို့ယူဆထားပါတယ
်ဟုတ်ကဲ့ကျေးဇူးပဲဟုတ်ကဲ့ကျွန်တော်တို့အခုညီကုန်းချုပ်တဲ့အနေနဲ့အနည်းငယ်စီပြောဖို့ပါပဲခင်ဗျာဥအောင်နေစပြီးပြောပါလားခင်ဗျာ
ဟုတ်ကဲ့ကျွန်တော်ပြောချင်တာတော့ဗျာဒီ2009ဆိုတာအခုကျွန်တော်မကြခင်မှာရောက်တော့မယ်ဆိုတော့ကျွန်တော်ဘက်ကဒီတောင်းနေကလောက်ကြိုးစားပြီးကျင်းနာဖရဲ့လမ်းကြမြေပုံကိုရောနာအဖလုံးမဲ့2000ရွေးကောက်ပွဲကိုရောနိုင်ငံတကာကအတိအမှတ်မပြအောင်ဟိုထောက်ခံမှုမရှိအောင်ကျွန်တော်ဆက်ပြီးတော့ကြိုးစားပါမှာပါအဲ့လိုပဲပြည်တွင်းကအခုနိနာခံဆွန့်လပီကျင်းရခံရေးစနေကြကျွန်တော်တို့ရဲ့သူရဲကောင်းတွေလည်းကျွန်တော်အမြဲတမ်းကျေးဇူးတင်ပါတယ်အဲသူတို့ရဲ့အစွမ်းအစသူတို့ရဲ့တက်တင်နဲ့ဒီ2009ခုနှစ်တည်းမှာတိုင်းပြည်ရဲ့အပြောင်းအလဲကိုကျွန်တော်တို့အားလုံးစုပေါင်းပြီးတော့ဖန်တီးနိုင်လိမ့်မယ်လို့လည်းကျွန်တော်မျှော်လင့်နေပါတယ
်ဟုတ်ကဲ့ဒေါ်ဆဆန်းရောခင်ဗျာညီကောင်အနေနဲ့ဗာမြပြောလို့ပါလေခင်ဗျာ
အဲကျမတို့ကတော့ခုအနည်း20လုံးလုံးဒေါ်လာရေးရရှေးကြားနေတဲ့ခါကျတော့ကျမတို့ကကိုရောတော့ကျမတို့ရဲ့အဖွဲ့အစည်းတွေရောအသီးသီးတွေရောခါရောသဘောပေါက်လာတာတော့ကျမတို့ညီညွတ်ဖို့လိုတယ်ကျမတို့ကိုကျမတို့လည်းဝေဖန်သုံးတတ်တယ်ကျမတို့အားလုံးကစုပေါင်းပြီးတော့ဘုံလန်းစင်မှာပေါ့လေဘုံရန်သူကိုကျမတို့ညီညွတ်ဆောင်တဲ့လက်တွဲပြီးတိုက်ခိုက်မယ်ဆိုတဲ့ဥစ္စာကိုဒါတွေကိုပြင်ဆင်နေပါတယ်ကျမတို့အချင်းချင်းကလည်းနောက်တစ်ခုခုနဥအောင်ငင်ပြောသလိုပါပဲအဲဒီကျမတို့ဒီအတွင်းထဲကိုကျမတို့ဝူဝါဝါ message တွေပေါ့လေဟာဒါသုံးတာမဟုတ်သေးဘူးဘာဖြစ်အောင်မညာဖြစ်မဒါမျိုးမပြောပါဘူးဘုံရန်သူကိုဘုံလန်းတင်တက်မယ်ဆိုတာကိုကျမတို့စူးစမ်းလိုက်ပါတယ်ကျမတို့ခွန်ထွန်းရင်လည်းကျမအရန်ကျေးဇူးတင်ပါတယ်သူ့အတန်ကြားလည်းကျမတိတ်ဝင်တာပါလေ
ဒေါ်နတ်ခင်ထွန်းမြောညီကုံးအနေနဲ့ပြောလို့ကပြောပါခင်ဗျ
ဟုတ်ကဲ့ကျမတို့ကလည်းလေပြည်တွင်းမှာဘလောက်ပဲပြင်ပန်းပါစေခက်ခဲပါစေဘလောက်ပဲဖိနှိပ်ပါစေပြိုကွဲအောင်ဘလောက်ပဲလုပ်ပါစေကျမတို့ကတော့နောက်မဆုတ်သွားပါဘူးဒါပေမဲ့သူတို့ဖိနှိပ်ရင်လည်းဖိနှိပ်တယ်လို့ပြောမှာပဲလုံးလို့မရဘူးဆိုတာလည်းလုံးလို့မရဘူးလို့ပြောမှာပဲနော်သူတို့ရိုက်လို့ရှိရင်နားတယ်ဆိုနားတယ်လို့ကျမတို့ကတော့អော်မှာပဲဒါပေမဲ့ကျမတို့ကြောက်ပါပြီမလုပ်တော့ပါဘူးဆိုတော့ဘယ်တော့မှမអော်ပါဘူးနော်အဲ့တော့ကျမတို့ကတော့ကြောက်ပြီဆိုတော့လည်းထွက်မပြေဘူးကြောက်ပြီဆိုတော့မလုပ်တော့ဘူးဆိုတော့မရှိပါဘူးဒီမှာအခုဆိုရှင်ညစ်65ညစ်တို့ညစ်
50 รูปกู้เสร็จรูปจ้าบ่เลยแม้ลูกๆฉะไล่ติดติดเลยเน้อล่ะไม่เข้าดูลูกๆด้วยเลยจมารัวอ่ะเงี้ยหญ่าแม้ตรุดิบัวอีตะคูลงอ้งกัดไปแล้วยัดดีเลยจ้าพี่อนินทาคําจมารัวอเปิมมาชื่อเนี่ยลูกเดียวปี่ด้วยมาชื่อเนี่ยลูกเดียวบารู้ตรุดิไม่ลุกไปไหนมาเลยจมารัวตั่วก็นมาพี่อนาคตตั่วจมารัวอ่ะเย็นๆเนี่ยปี่ด้วยน่ะนี่รอตัดไปแล้วไต่บัวဝင်นี่บ่อู้แม้ลูกเปล่าไปโอเคตะนิ้งนี่สกาวไอ้กูดีมานี่ยันน
်